မြန်မာနိုင်ငံမှာကလေးအလုတ္တမဦးရင်လျှော့ချသွားပေမဲ့လို့ပပျောက်အောင်ဆောင်ရွက်ဆရာတွေကြံနေသေးတယ်လို့အပြည်ပြည်ဆိုင်ရာအလုတ္တမရေးရအဖွဲ့ ILO
ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကလေးလုတ္တာဦးရင်ညွန်နေသွားပြီမဲ့ဒီအနေနဲ့ဖြစ်စင်နိုင်တဲ့လုပ်ငန်းခွင်တွေမှာအလုပ်လုပ်နေကြတဲ့အရေးတွက်ကတော့6-3%ရှိနေသေးတယ်လို့ ILO ကပြောပါတယ်။ဒီအတွက်လည်းအစိုးရအနေနဲ့နည်းလမ်းတွေရှာဖို့လိုအပ်နေကြောင်းအပြည်ပြည်ဆိုင်ရာလုပ်သမားရေးရာအဖွဲ့ ILO ကဆက်သွယ်နိုင်ရေးအရာရှိမစ္စတာလော်ရီမွန်ဂိုဖန်ကတိုက်တွန်းလိုက်တာပါ။ဆိုတော့ဒီကျွန်တော်ကြံပြူးတင်တာကတော့အစိုးရအနေနဲ့ကလေးလုပ်သားတွေပါပြောက်ဖို့ဆိုရင်အစိုးရအနေနဲ့လုပ်သမားသမဂ္ဂတွေမိဖက်အဖွဲ့စည်းတွေလူထုခြေကျူးဖွဲ့တွေနဲ့လက်တွဲလုပ်ကန်သွားဖို့လိုပါတယ်။ပြီးတော့ဒီကလေးတွေနဲ့နေစဉ်ချိတွေ့နေရတဲ့သူတို့ရဲ့မိသားစုတွေဆရာဆရာမတွေနဲ့လည်းတွေ့ဆုံဆွေးနွေးသွ ယ်လို့ဇမနိုင်ငံလူသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးညွန့်ဝင်းကပြောပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားသားရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာဒေါ်ကေတီကျော်ကလည်းကလေးတွေအတွက်ကလေးတငယ်ခွင့်ရေးဆိုင်ရာဥပဒေမူကြမ်းကိုရေးဆွဲထားပြီးဖြစ်တယ်လို့ဒါကိုနိုင်ငံတော်သမ္မတထံတင်ပြတာမို့မကြခင်မှာဒီဥပဒေချင်းကတည်ယုံဖြစ်တော့မယ်လို့ဆိုပါတယ်မြန်မာနိုင်ငံကွန်မတီများနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ရဲ့အလို့အမှုဆောင်ကော်မတီဝင်ဒေါက်တာမင်းခေါင်ကတော့ကလေးလူသားပေါ့ပြောက်ရေးကြိုးပမ်းမှုတွေအပေါ်အားရကျင်းနေတယ်လို့ပြောပါတယ်
ဒါဒီဟာကိုကျူတူတယ်ကျွန်တော်နိုင်ငံလည်းဒါကြောင့်ကျူတူတယ်ဒါလှုပ်ရှားမှုကိုလုပ်နေရဆိုတဲ့ဟာကိုကြားတာပြန်အပြင်ကောင်းတဲ့ချက်ပါပဲ။နောက်ပြီးတော့လည်းဒီမှာကျွန်တော်လက်ရှိဒီဘက်မှာလှုပ်သွားတယ်ဆိုရင်ဒီကျွန်တော် Ministry of Labor ကလည်းအခု presentation လုပ်သွားတယ်။ကျွန်တော်ဒီ National Action Plan နဲ့ပတ်သက်ပြီးဘာလုပ်နေလဲ။ပြီးတော့နိုင်ငံတော်နဲ့ဒီအစိုးရရဲ့သဘောထားလည်းဘယ်လိုရှိတယ်ဒီ Child Labor နဲ့ပတ်သက်ပြီးတော့ဒါတွေအကုန်လုံးကိုရှင်းရှင်းလင်းလင်းတင်ပြပြီးတော့နိုင်ငံတကာကိုသိစေရအောင်လို့ကျွန်တော်နိုင်ငံကဒီကလေးလူတွေပါနဲ့ပတ်သက်ပြီးတော့ဒါကိုအာရုံထားပြီးကြီးစက်ပြီးလုပ်နေတယ်။ဒါပပြောင်းအောင်ကြော်နေတော့အောင်လုပ်နေတယ်။ဒီနိုင်ငံတော်ဖွဲ့စည်းရေးနဲ့ပူးပေါင်းပြီးတော့ကျွန်တော်လုပ်နေပါတယ်ဆိုတဲ့ဟာကိုကျွန်တော်တို့နိုင်ငံတော်သိအောင်ကြီးညာတော့လုပ်ရတဲ့အကြောင်းဒီနေ့ပြောတော့အင်တန်ကောင်းတဲ့ပွဲပါပဲ။
ILO ကထုတ်ပြန်ထားတဲ့စစ်တမ်းကကလေးလူသားအများဆုံးရှိတဲ့လုပ်ငန်းကစိုက်ပျိုးရေးလုပ်ငန်းတွေပါဖြစ်ပြီးဒီလိုများရတာကစင်းရဲမွဲတေတာဖြစ်ဒေတာပင်ဖွံ့ဖြိုးမှုမရှိတာနံပါတ်ဆက်သွယ်ရေးမကောင်းတာစစ်ဖြစ်သွားရဒေတာတွေမှာတည်ငြိမ်အေးချမ်းမှုမရှိတာတွေကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဇော်လ12ရက်နေ့နေ့တိုင်းကမ္ဘာကလေးလူသားစန့်ကျင်တိုက်ဖြတ်ယူနေ့အဖြစ်သတ်မှတ်ပြီးတော့ကမ္ဘာတဝန်းလုံးမှာ20နှစ်တိုင်းကျင်းပနေတဲ့ILO ကတော့လာမယ့်2025မှာကလေးအလုပ်သမားပြဿနာအမြင့်ပြတ်တိုက်ထုတ်နိုင်ဖို့ကိုလည်းရည်ရွယ်ထားပါတယ်ခင်ဗျာ။